စကိုင်းတိုင်းမုံရွာမြို့မှာတတိယသုတ်စစ်မှုထမ်းဖို့အတွက်လူငယ်တွေရှိတဲ့နေအိမ်တွေစီညသကောင်ချိန်ကြီးတောင်ရောက်လာပြီးဖမ်းဆီးခေါ်ဆောင်တာတွေရှိနေတယ်လို့ဒေသခံတွေကပြောနေပါတယ်။ဒီစစ်မှုထမ်းဖို့ဖမ်းဆီးခံရတဲ့အထက်မှာမတန်ဆွမ်းသူတွေနဲ့အရွယ်မရောက်သေးသူတွေလည်းပါဝင်နေတယ်လို့ပြောပါတယ်။ဒီကြောင့်ရန်ကုန်ကပြဖို့လာတဲ့တဲ့ရင်ကိုအလိမ်မှာပြပြပေးပါအောင်ခင်ဗျာ။
စကိုင်းတိုင်းမုံရွာမြို့မှာစစ်မှုထမ်းဖို့အတွက်ရက်ကွက်အုပ်ချုပ်ရေးမှုနဲ့စစ်ကောင်စီအဖွဲ့ဟာလူငယ်လူရွယ်တွေကိုနေအိမ်တွေမှာလာရောက်ခေါ်ဆောင်သွားတာတွေရှိနေတယ်လို့မြန်မြန်တွေ့သူတူက view ရေးမှာဘိုင်းကိုပြောပါတယ
်။စစ်ကြီးရဲ့ဘန်ချာတော့ဆက်ရှင်တွေဆက်ရပိုင်းတာမျိုးသူဆွဲတာကအကျမ်းမကြီးကောင်းတာလည်းမကောင်းတာလည်းဆက်မပြောဘူး။အခုဆွဲတာလည်းဘူးဘူးမျိုးရောကလည်းမလျက်ပါဘူး။ဆွဲတဲ့အချိန်မှာလည်းညာပိုင်းကအန်ဆွဲတယ်ကျွန်တော်ရောရှင်းအောင်ကိုနာကျွန်တော်တို့ဒီမှာကျွန်တော်ရောမှာတော့ကိုနာလောက်ဝင်ဆွဲတော့တယ်တော့တယ်ရောက်သွားပြီသူတို့မကြည့်သေးလို့မပူသေးဘူးတုံးတယ်ချောရာဒီရဲငါတို့မှာပုံမှာလေးရောက်လုံးနေတယ်ပေါ့
စစ်မှုထမ်းဖို့အတွက်တတိယအတောအဖြစ်နဲ့ပြီးခဲ့တဲ့မေလ26ရက်နေ့ကစပြီးတော့စစ်ကောင်စီကလူစုနေတာပါထန်တော်မြဝတီနေတော်ဝချမ်းမြဝတီနဲ့ချမ်းမြသားစီရက်ကွက်တွေမှာညအချိန်ဖမ်းဆီးခေါ်ဆောင်နေတာလို့ပြောပါတယ်စစ်မှုထမ်းဖို့ကင်းလွခွေရသူစီးရဲတဲ့မှာမတန်ဆွမ်းသူတွေနဲ့အရွယ်မရောက်သေးသူတွေပါဝင်ပါတယ်။ဒါပေမဲ့လည်းစစ်မှုထမ်းဖို့အတွက်လူစုခံရတဲ့အထက်မှာပြီးခဲ့တဲ့ဒုတိယအထုပ်ထဲကပိုလီယိုရောဂါရှိသူဖမ်းဆီးခံခဲ့ရတယ်လို့ပြောပါတယ်
။ဒါမခိုင်းနိုင်တာခိုင်းနိုင်မလုံးနိုင်တာလုံးနိုင်တာဘာသာသူတွေကြားချင်တဲ့အောက်လူကလည်းလူကြီးကလည်းအတွက်အဲ့လိုမျိုးကျွန်တော်တို့ကတော့ပြီးခဲ့တဲ့ပတ်ဝန်းကျင်တွေပိုလီယိုရောဂါကမှပြောင်းသွားတယ်ခုတည်းမှာနေရောပါဆန္ဒနဲ့သတ္တမီယုတ်ဆန္ဒလေးနဲ့သူဆွဲတော်တယ်ဆွဲတော်တဲ့ကကြမီပါရောသူချာမာရောလမ်းညောင်းတယ်သူကနာချင်းလေးဒီစုဆောင်ထားတဲ့စောင်းစောင်းကြီးညမချာမာရောမီပါရောတော်မီပြီးပြီလို့ပြန်မပြီးသူလေးဘောနဆိုင်တစ်ခါညောင်းရတာမဟုတ်တော့ကျွန်တော်တို့ထုတ်ပြီးကိုယ်ရှိဘောလေးအဲ့လိုပဲညလိုက်တယ
်စကိုင်းတိုင်းရေဥမျိုးပါလဲစစ်မှုထမ်းဖို့အတွက်အမျိုးသားတွေကိုဖမ်းဆီးတာတွေက February လကနေအခုချိန်ထိရှိနေတယ်လို့ဒေသခံတွေကပြောပါတယ်လူငယ်လူရယ်တွေကိုညအချိန်မှာနေအိမ်စီလာရောက်ခေါ်ဆောင်သွားတာပါ။
တုံးတော့တက်ခါပြီးတော့လည်းလာပိုင်းကလည်းစစ်သားဆွဲတာ၊မိလာပိုင်းကငါလာပိုင်းပေါ့နော်။သူတို့ရှိတာသူတို့မထင်မထင်သူတို့ဒီပင်းရင်းမှာပါထားပြီးတော့သူတို့ဒီစစ်ပြီးတာပေါ့နော်။သူတို့တုံးထားမှုသူစစ်ပြီးတာဒီလူငယ်တွေပေါ့နော်။သူတို့ပင်းရင်းအငယ်ကောက်ပြီးတော့သူတို့မထင်မထင်ပတ်တယ်ပေါ့နော်။ဒါကလူညပိုင်းနေတော့သူတို့နေအိမ်ကားတွေဖန်ခိုင်းနေပေါ့နော်။ဖွင့်ပြီးတော့ကျတော့ဒီနေအိမ်ကိုတက်ချိုးပြီးတော့အတင်းဝင်ပြီးတော့
စစ်မှုထမ်းဖို့အတွက်ဖမ်းဆီးခေါ်ဆောင်ခံထားရသူတွေဟာသူတို့ရဲ့မိသားစုဝင်တွေနဲ့တွေ့ခင်ပြရကြပါဦးလူငယ်တွေအပြင်တက်လက်ပိုင်းတဲ့အိမ်တော်တဲ့အမျိုးသားတွေမတန်ဆွမ်းသူတွေလည်းပါဝင်လာတာပါစစ်မှုထမ်းအပတ်စဉ်နှစ်အတွက်ပြည်ထောင်တဲ့တိုင်းအလိုက်စူဆောင်းခံရတဲ့လူငယ်တွေကိုပြီးခဲ့တဲ့မေလထဲမှာစစ်တင်တန်းကြောင်း16ခုကိုအစုလိုက်ခွဲပြီးတော့ပို့ဆောင်ခဲ့တယ်လို့ဗမာရေးရနဲ့ပဋိပက္ခလေးလာရေးအဖွဲ့ရဲ့အစီအခံစာမှာဖော်ပြထားပါတယ်စူဆောင်းခံရတဲ့စစ်မှုထမ်းဥယေကတော့4000ဝန်းကျင်ရှိတယ်လို့ဆိုပါတယ်ရှင်